ဟန်တို့ငါဖယားဒီလကောင်သေယဟန်တို့ဒီလကောင်သူတော်သူမြတ်တွေသိအပ်တဲ့သစ္စာတရားကိုမသိကြတဲ့အတွက်ကြောင့်ဒုက္ခသံသရာထဲမှာရှိလျားစွာကျင်လီခဲ့ရပါပြီဒီလိုပြောတယ်ဒီသစ္စာတရားတွေကိုမသိကြလို့ငါဘုရားတိလကောင်သင်ရဟန်းတို့တိလကောင်ဗေဒမှာလဲခဲ့ရဒုက္ခသံသရာထဲမှာလဲခဲ့ရပြီတဲ့ဟုတ်လားဒီတော့ဗုဒ္ဓဘာသာတရားတော်ကဘာအတွက်ကျင့်သုံးတဲ့တရားလဲဆိုရင်လေဧကယနောအယံဘိက္ခဝေမကောပတ္တာနံဝိသုဒ္ဓိယာဧကယနောအယံဘိက္ခဝေမကောပတ္တာနံဝိသုဒ္ဓိယအဲ့ဒါဗုဒ္ဓရဲ့လမ်းစဉ်ပါပဲဟုတ်လားဧကယနောအယံဘိက္ခဝေဧကယပတ္တာနံဝိသုဒ္ဓိယဘုန်းကြီးတို့နောက်နှစ်ရက်ကြာမှာသေးတယ်တက်ကလေးလည်းပဲဒီလိုပဲမောင်းနေရလိမ့်မယ်လို့ထင်ပါတယ်ဘုန်းကြီးတို့ကပ္ပယကာရယာတွေကမောင်းနာတဲ့တပင်နဲ့တည်းချက်ချင်းလင်းအောင်အစင်းသင်းကလေးလှုပ်ထားကြပါဘုန်းကြီးတို့တန်ချက်ဆက်မိဆက်ဟာလားနောက်နေ့ကဘာယူလာရအောင်မလဲကုရေကပြောထားပါဓမ္မယုံကြီးကိုသဏ္ဍာန်လွန်းလို့ပါဒီလိုတရားဟောမလို့ကူတော့ဒေါက်တာမင်းနေမုံရဲ့တွန့်သွားတယ်ဆိုတဲ့စကားလုံးလေးကြားတာနဲ့အိသမစ္စယကိုသိစ္ဆာ၄ပါးဖြစ်အောင်ဘုန်းကြီးတို့ဟောရပါတယ်ဗျာဆရာကအများကြီးကျေးဇူးတင်ပါတယ်ဒီလိုဟောပြအောင်လမ်းစာလေးပေါ်ပေးတာဧကယနောယံဘိက္ခဝေမကောသတ္တနံဝိသုဒ္ဓိယဘလောက်ကောင်းသောကပရိဒေဝနာသမတိကမယမဆက်ကြပါစုံနဲ့လေအဲ့လောက်ပဲထားပါဘိက္ခေယဟံတို့အယံမေကောဤလန်းစဉ်သည်ဤကျင့်စဉ်သည်တတ္တနာတတဝါတို့ဤဝိသုဒ္ဓိယတန်ရှင်ဖို့ရန်လောကဧကာယနောတခုတည်းသောလန်းစဉ်တခုတည်းသောကျင့်စဉ်သာဖြစ်ပါပေ၏ဤကျင့်စဉ်သည်တတဝတို့ဤစိတ်တပန်ရှင်ရေးအတွေ့တခုတည်းသောကျင့်စဉ်ဖြစ်ပါれဧကယနောအယံဘိက္ခဝေမကောတတနံဝိသုဒ္ဓိယဒါရဘုန်းကြီးတို့ကဆိုထားတယ် Buddhism is not a religion religion မဟုတ်ဘူးBuddhism is neither skeptical nor dogmatic. Skeptical သဘောမျိုး dogmatic သဘောမျိုးလည်းမဟုတ်ပါဘူး။ Buddhism is neither pessimism nor optimism. Pessimistic point of view, optimistic point of view, account တစ်ဖက်သားကြည့်အဆိုးတစ်ဖက်သားကြည့်ဒါမျိုးလည်းမဟုတ်ပါဘူး။Buddhism is neither absolutely this worldly. This worldly. ဒီမြတ်မောက်ဘဝကိုယ်တိုင်လည်းတစ်ဖက်သက်ကြီးတဲ့ဝါရမျိုးလည်းမဟုတ်ဘူး. No other worldly. တမန်လောကကိုယ်ကြီးတစ်ဖက်သက်ကြီးနေတဲ့ဝါရမျိုးလည်းမဟုတ်ဘူး. Buddhism is a unique path of enlightenment. Is unique ဆိုတာဧကယနောတခုရီသောလံဘာအတွက်လဲပတ်တော့ enlightenment enlightenment လို့ခေါ်တဲ့အသိဉာဏ်အတွက်ဘုန်းကြီးတို့စာတန်းပြောရအောင် body ဉာဏ်အတွက်တဲ့ဟုတ်လားဘာဉာဏ်အတွက်နောက်တစ်မျိုးပြောရအောင်သစ္စာဉာဏ်အတွက်ဘာဉာဏ်body ဉာဏ်ကိုရဖို့ရန်သစ္စာဉာဏ်ကိုရဖို့ရန်တခုရီသောလမ်းစဉ်တခုရီသောကျင့်စဉ်တခုရီသောနီးလမ်းပါပဲတဲ့ ဒီစဉ္ဉံဘုရားဘုရားတခုဒီသောနိလန်းဟာဒီဗုဒ္ဓဝါဒပဲရှိတယ်တခြားမရှိဘူးဒီလိုပြောထားတယ်အဲ့ဒါကြောင့်ဒီကနေ့ဘုရားပြိတ္တဘာသူတော်ကောင်းတို့ဗုဒ္ဓဘာသာတရားတော်အရာဘာပြတ်ထမ်းတယ်လို့ဆိုရင်ဒီယူနစ်ကိုဘုန်းကြီးတို့ပြိတ္တရေဧကယနလို့ခေါ်တယ်ဒီတခုဒီသောလမ်းစဉ်ကိုဘာလို့ဖို့လဲလိုက်ဖို့ကျင့်ဖို့တာပဒါနာ
မုရိဒာဆိုတဲ့ကျင့်စဉ်ကိုကျင့်ရင်အိတ်တာကိုပယ်ပြီးသားဖြစ်နေတယ်။မေတ္တာလန်းစဉ်လိုက်တော့ဘာဖြစ်လဲ။မိစရိယကိုပယ်ပြီးသားဖြစ်နေတယ်။အဲ့ဒါလူမြတ်တို့ရဲ့ကျင့်စဉ်လို့လဲဆိုနိုင်ပါတယ်
The way to nobility ပေါ့။လူမြတ်တို့ကျင့်စဉ်လို့လဲပဲဆိုနိုင်ပါတယ်။ဟုတ်လား။ ဒီတော့ပရိသတ်ပန်သူတော်ကောင်းတို့ဒီကျင့်စဉ်တွေဒီလမ်းစဉ်တွေအကုန်လုံးကပဲထည့်သွားတယ်လေမက်ကသစ္စာတွေကိုသွားတယ်ဟုတ်လားဧကယနဆိုတဲ့ပါဠိတော်ဟာမာသတိပဋ္ဌံသုံးမှာပဲတွေ့တယ်ဒီပြနေရာတွေမှာဘုရားပရိသတ်မြတ်စွာဘုရားတင်မဟုတ်ဧကယနတကြောင်းဒီသောလမ်းစဉ်
အဲ့ဒီတဲ့ကြောင့်ဒီသလန်းစဉ်ကဗျာလဲဆိုတော့အယံမေကောဤသတိပဋ္ဌာန်ကျင့်စဉ်ဘာအတွက်လဲတတ္တနံဝိသုဒ္ဓိယတတ္တဝါဒီစိတ်တန်ရှင်းဖို့အတွက်နော်တန်တော်ရဲ့စိတ်တန်ဒီတန်ရှင်းဖို့အတွက်စိတ်မှာညစ်နေလို့လားလို့ဆိုတော့ညစ်နေတယ်ဘာတွေဝင်လို့ညစ်နေတယ်လဲအိတ်တာဝင်တော့စိတ်ညစ်တယ်မစ္စရိယဝင်တော့စိတ်ညစ်တယ်
မပေးရှင်တာအတင်းတောင်းစိတ်ညစ်တာပေါ့ဗျအဲ့ဒီတော့ဇာကြီးဒေါက်တာမင်းတန်မောသိမတောင်းပါနဲ့ဘုန်းကြီးတို့ပရိသတ်စိတ်ညစ်သွားမှာစိုးပါတယ်ပရိသတ်ကြီးစိတ်ညစ်သလားအာမင်းကြီးများများထဲမပေးရှင်မင်းနဲ့အတင်းပေးရတာစိတ်ညစ်တယ်မစ္စရိယကြောင့်ဟုတ်လား တော်ရပါစေသိပြီးတော့ကြီးပွားနေတာတိုးတက်နေတာကြည့်ပြီးတော့မချေနှက်ကြတဲ့လူအပေါင်းမှာအိတ်သာဝင်တော့ဘာဖြစ်ပါသလဲစိတ်ညစ်တယ်ညစ်မနေကြဘူးလားအဲ့ဒီညစ်နေတဲ့စိတ်တွေကိုဖြူစင်ဖို့ရန်တန်ရှင်းဖို့ရန်နော်ဒီစိတ်ဓာတ်တွေကိုဖြူစင်ဖို့ရန်တန်ရှင်းဖို့ရန်
ဖာဒေပျူရီဖီကေးရှင်းအော့ဖ်မိုင်းစိတ်ဓာတ်တွေဖြူစင်ဖို့တန်ရှင်းဖို့ရန်ပရိသတ်ဘံသူတော်ကောင်းတို့ဧကယနောဧကယနောယူနိပတ်အော့ဖ်အင်လိုက်တယ်မယ်ဧကယနောတခုဒီသောလမ်းစဉ်ရှိနေပါတယ်ရှိမနေဘူးလားဟာရီမှာမေဃသစ္စာဆိုတဲ့လမ်းစဉ် မေဃသစ္စာဆိုတဲ့လမ်းစဉ်ရှိမနေဘူးလားမုဒိတာဘာဝနာမေတ္တာဘာဝနာအဲ့ဒါတွေအကုန်လုံးမေဃသစ္စာမှာကျုံပြီးတော့ဝင်သွားတယ်ဟုတ်လားနေနေတော့ပရိသတ်ဘုရားကောင်းတော်မေတ္တာတရားကြကြပွားမစ္စယတရားခေါင်းပါတဲ့အိဋ္ဌတရားကြကြပွားပါပြီလေဟမ်မုဒိတာတရားကြကြပွားတော့ဘာဖြစ်လဲ အိဗာတယခေါင်းပါတယ်မေတ္တာနဲ့မုရိဒာတိကျင့်စဉ်တရပါပဲသူသည်ဧကယနဆိုတဲ့အထက်မှာပါတယ်ဟုတ်လားဘာအတွက်လဲသတ္တနံဝိသုဒ္ဓိယသတ္တတော်ရဲ့စိတ်မှာညစ်သေးနေတဲ့အိဗာမေဇ္ဇာဆိုတဲ့အငြိအကြည့်တွေတန်ရှင်းဖို့ရန်ဧကယနတခုတီသောလမ်းစဉ်ဖြစ်ပါပေ၏ တဲ့တကြောင်းဒီလမ်းစဉ်ဒီဖြင့်လမ်းစဉ်ရှိရင်ရှာကြည့်ဒီကျင့်စဉ်မှာဓမ္မတခြားကျင့်စဉ်များရှိအောင်မလားရှာကြည့်ပါဒီအိဋ္ဌာနဲ့ဒီမစ္စရိယကိုခေါင်းပါဖို့ရန်အတွက်ဘုန်းကြီးတို့ပရိသတ်ဟိုကဘာဥကစတင်လာခဲ့တဲ့ကိုယ်ွယ်နီးမျိုးနဲ့ရမလားမရဘူးသိပင်တော့တောင်ရည်မြေနေလက်ခန့်တာယာရှေခိုးဆူတောင်းလို့အိဋ္ဌာက မရှင်းဘူးမစ္စရိယလည်းမရှင်းဘူးဒါကြောင့်ဧကယနဒီနည်းဟာတခုဒီသောနည်းပဲတခြားနည်းမရှိဘူးလို့ဒီလိုပြောတာလေဟုတ်လားဒီနည်းမှာတပါတခြားနည်းမရှိဘူးတဲ့ ဒီတော့ဗုဒ္ဓဝါဒသည်ဒီဘဝအတွက်တစ်ဖက်သားကျင့်သုံးရမယ့်ဝါဒမျိုးလည်းမဟုတ်ဘူးနောင်တမလွန်လောကအတွက်တစ်ဖက်သားကြည့်ရတဲ့ဝါဒမျိုးလည်းမဟုတ်ပါဘူးဒီဘဝနောင်ဘဝနှစ်မျိုးစလုံးအတွက်အသုံးဝင်တဲ့တရားမျိုးဖြစ်ပါတယ်စိန်ခံမှုအကောင်းပဲကိုကြီးစိုက်ကြည့်တဲ့ဝါဒမျိုးလည်းမဟုတ်ပါဘူး အကောင်းအဆိုးဤနှစ်မျိုးကိုလွတ်အောင်ကြားထဲကရှောင်သွားတယ်ဓမ္မစကြာစကားပြောရင်တော့ကာမဒုက္ခလိကနုယောကအစွန်အတ္တကိလမထနုယောကအစွန်စိန်သမားတွေကကာမဒုက္ခလိကနုယောကလိုင်းလိုက်သွားတယ်စိန်သမားတွေစိန်သမားတွေဟုတ်လားအာစိန်မရှိတဲ့လူတွေကတော့ဟာနောက်ဆုံးစားရမရှိကိုကိုကိုသတ်သိပလိုက်မယ်ဆိုပြီးတော့ဘယ်သွား အတ္တကိလမထနုယောကလိုင်းကိုနှွယ်သွားတယ်မြတ်ဗုဒ္ဓကဇိန်ခံတဲ့အပိုင်းလည်းမလိုက်ပါနဲ့ဇိန်မရှိဘူးဆိုပြီးတော့သတ်လည်းမသေးလိုက်ကြပါနဲ့တဲ့ဟုတ်လားဟောဒီမှာအလေလန်းဆိုတာရှိတယ်တဲ့တခုဒီသောလန်းလိုက်ကြစီးစဉ်လဲခံမနေနဲ့ပင်ပန်းစင်းရပြီးတော့လည်းပဲဒီတိုင်းကြိတ်မှိတ်ပြီးတော့မနေလိုက်ကြနဲ့အလေလန်းတခုဒီသောလန်း ရှိတယ်လို့ပြောမသွားဘူးလားဗုဒ္ဓလန်းစင်ဆိုတာဘုရားတို့ပြိဿဘယ်တော့ဟောရမလဲဗုဒ္ဓလန်းစင်ဆိုတာမနှက်ဖြင့်ကဟောရမယ့်တရားဟုတ်လားဒီကနေ့သစ္စာနှစ်မျိုးဘုရားတို့ပြောခဲ့ပါတယ်ပရမတ္ထသစ္စာအရိယသစ္စာ ပရမတ္ထသစ္စာဟူသည်စိတ်စေတသိက်ယုတ်နိဗ္ဗာန်စိတ်86ကိုစေတသိက်59နှစ်ရုပ်တရားတွေအကုန်လုံးဘာသစ္စာပရမတ္ထသစ္စာနိဗ္ဗာန်လည်းပဲပရမတ္ထသစ္စာဟုတ်လားအဲဒီစိတ်စေတသိက်ယုတ်နိဗ္ဗာန်အကုန်လုံးပရမတ္ထသစ္စာစိတ်ပေါ်မှာစေတသိက်ပေါ်မှာယုတ်ပေါ်မှာနိဗ္ဗာန်ပေါ်မှာမှီပြီးတော့ပရိသတ်ရေဘာသစ္စာကိုဖော်ထုတ်ရသလဲ အရိယသစ္စာကိုဖော်ထုတ်ရတယ်အရိယသစ္စာဆိုတာဘာလဲလူမြတ်တို့သိအပ်သောသစ္စာတရားအဲ့ဒီသစ္စာကိုသိရင်လူမြတ်လူတော်လူမြတ်ဆိုတဲ့အရိယအဆင့်သို့ရောက်သည်တဲ့ဟုတ်လားဒုက္ခသမုဒ္ဒနိရောဓမဂ္ဂဆိုတဲ့ဒီလေးကိုသိရင်အရိယဆိုတဲ့သူတော်သူမြတ်အဖြစ်သို့ရောက်သည် ဒါကြောင့်စုစုချုပ်လိုက်တော့ကိလေသာတရားမှန်သမျှအကုန်လုံးသမုဒယသစ္စာတွေထည့်လိုက်တော့ဟုတ်လားလောဘတလုံးနဲ့မပြောနဲ့เนาะကြံတဲ့ကိလေသာတွေလည်းဒုက္ခပေးပါတယ်ကိလေသာတရားမှန်သမျှဒုက္ခကိုဖြစ်စေတဲ့သူကပါတယ်လေသမုဒယသစ္စာကောစပ်ဖို့ဆဖရင်ဟုတ်လား ကိလေသာကြောင့်ဖြစ်လာတဲ့အကျိုးတွေအကျိုးတွေအကုန်လုံးကတော့ဒုက္ခသစ္စာအဲဒီကိလေသာတွေကိုချုပ်အောင်ငြိမ့်အောင်ကြည့်ရမယ်ကျင့်စဉ်ကြည့်ရတွေအကုန်လုံးကတော့မဂ္ဂသစ္စာကိလေသာတရားတွေအကုန်လုံးငြိမ့်ပြီးချုပ်ပြီးဆိုရင်ဒုက္ခဇာတိလည်းပဲချုပ်ရပြီးဖြေချင်းကြောင်း ကိလေသာနဲ့ဒုက္ခဒီနှစ်ခုငြိမ်းချုပ်တာကနိရောဓသစ္စာလို့ပါပါတယ်လေအရိယသစ္စာ၄ပါးပရမတ္ထသစ္စာ၄ပါးရပါလားစေစရသေးယုတ်၄ပါး၄ပါးသည်ပရမတ္ထသစ္စာဒုက္ခသမုဒ္ဒနိရောဓမဂ္ဂခေါ်တဲ့၄ပါးကလည်းပဲအရိယသစ္စာဟုတ်လား အဲ့ဒါကြောင့်ဘုန်းကြီးတို့ပြီးနေကြဆောင်ဖို့ကလေးကိုဆောင်ထားပါတရားသဘောအမှန်ဆိုလိုက်ရမယ်တရားသဘောအမှန်ပရမတ္ထသစ္စာစောကြည့်တရားသဘောအမှန်ပရမတ္ထသစ္စာ တရားသဘောအမှန်ပရမတ္ထသစ္စာတရားသဘောအမှန်ပရမတ္ထသစ္စာ တရားသဘောအတိုင်းမှန်နေတာပရမတ္ထသစ္စာညာဗုဒ္ဓဟောပြမှာပေါ်လာတဲ့အမှန်တရားကအရိယာသစ္စာဟုတ်လားဆိုလိုက်ဖယားဟောအမှန်အရိယာသစ္စာဆိုလိုက်တရားသဘောအတိုင်းတကယ်ရှိမှန်နေတာပါသစ္စာဒိဋ္ဌိစင်ဖို့ပရမတ္ထသစ္စာသိအောင်ကြိုးစားကြပါမြတ်ဗုဒ္ဓဟောမှပေါ်လာတဲ့အမှန်တရားကပါသစ္စာတဏိသူတော်သူမြတ်တွေသိအပ်တဲ့သစ္စာကအရိယာသစ္စာတဏစင်ဖို့အရိယာသစ္စာကိုသိအောင်ကြိုးစားကြပါသစ္စာနှစ်မျိုးဘုရားတို့ပြိဿရည် real truth နဲ့ noble truth ခေါ်တဲ့သစ္စာနှစ်မျိုးအသေးစိတ်တော့မဟုတ်ဘူးဘုရားတို့ပြိဿအသေးသာယုံမျှပဲဘုန်းကြီးတို့ပြောရပါတယ်နော်ဒါတောင်သတ်မှတ်ထားတဲ့အချိန်ကို나ယီဝက်လွန်ပါတယ်6 나ယီတိုးပါပြီအဲဒါဘုန်းကြီးတို့ဒီကနေ့အခါနာသိကြရအောင်ဆိုကြရမယ်နမဝိပိစ္စဝါဒိနအနန္တဇိနသနမဝိပိစ္စဝါဒိနအနန္တဇိနသနမဝိပိစ္စဝါဒိနအနန္တဇိနာသဝိပိစ္စဝါဒိနအကြောင်းအကျိုးအကောင်းဆုံးမှန်မြတ်ခွဲခြားဝေဖန်တော်မူတတ်သည့်ဝိပိစ္စဝါဒိဖြစ်တော်မူသောအနန္တဇိနာသအတိုင်းမသိအကျိုးမရှိယုံမှသောတရားမှန်မြတ်အောင်မြင်တော်မူသောသဗ္ဗေညဘုဒ္ဓရှင်တော်မြတ်အမေယမကံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ဆိုကြကုန်သောတို့တော်များစွာငါကန္တာကိုသူငါသာမို့ကျွန်ုပ်တော်ဤနမောနမကာရောကိုနှုတ်နှလုံးသုံးပါပြောင်းပြော့မံကိုလျော့၍ကရောမြာနုလက်ဆောင်မို့၍ရှိခိုးရခြင်းသည်အတုဘဝတုကောင်းစွာမှသူဖြစ်ပါစေသတည်း
ဇူလိုင်လ3ရက်ညနေ4နာရီခွဲအချိန်ရောင်တက်ကသူဗုဒ္ဓဘာသာသင်းကြီးကရှင်မှုပြီးကျင့်ပါတဲ့တက်ကသူဓမ္မယုတ်၌ကျင့်ပါသောဗုဒ္ဓဝါဒအစီကံသဘောတရားများဟောပြောပွဲသတ္တမနေ့အစီအစဉ်ကိုစတင်ကြရအောင်ဗုဒ္ဓဘာနာမဖြင့်အခမ်းအနားစတင်ပွင့်လင်းကြပါစို့နမဝိပိစ္စဝါဒိနအနန္တဇိနသနမဝိပိစ္စဝါဒိနအနန္တဇိနသနမဝိပိစ္စဝါဒိနအနန္တဇိနသအလုံးလိုက်ဆိုကြပါဝိပိစ္စဝါဒိနအကြောင်းအကျိုးအကောင်းအဆိုးမှန်မှန်မြတ်ကိုခွဲရှုံးဝေဖန်လို့ရှိသောဝိပိစ္စဝါဒီဖြစ်တော်မူသောအနန္တဇိနသ ယုံမာသောတရားတော်ကိုအတိုင်းမသိအကျွင်းမရှိအောင်မြင်တော်မူသောသဗ္ဗညုဗုဒ္ဓအားအမကံဘယတပိတော်တော်ဤနမောကာယဝစီမနောခြေလျက်အေဇလီညွလျောလက်ဆောင်မောရရှေခောရခြင်းသည်အတုကောင်းစွာမသွေဖြစ်ပါစေတတ္တိ
ရှေခုနေ
ဒီနေ့ဟောပြောမယ့်ကောင်းစဉ်ကိုဘုန်းကြီးတို့ဗုဒ္ဓလမ်းစဉ်လို့အမည်ပေးထားပါတယ်ဗုဒ္ဓလမ်းစဉ်ဆိုတာဘာလို့တဲ့လမ်းစဉ်လဲဆိုရင်သစ္စာတရားကိုဖွေရှာသောလမ်းစဉ်ဖြစ်ပါသည်လို့မှတ်နိုင်ပါတယ်ဗုဒ္ဓလမ်းစဉ်ဆိုတာမလုတ်တဲ့လမ်းစဉ်လို့ဆိုရင်ဘယ်နဲ့ပြောကြမလဲ။ A Search after truth သစ္စာတရားကိုဖွေရှာသောလမ်းစဉ်ဗုဒ္ဓလမ်းစဉ်ဗုဒ္ဓကျင့်စဉ်ဘယ်လိုပဲဆိုဆိုအတူတူပါပဲ။ဒီကျင့်စဉ်ရဲ့ပန်းတိုင်ဟာဘာလဲဆိုရင်သစ္စာတရားဖြစ်ပါဗုဒ္ဓကျင့်စဉ်ဗုဒ္ဓလမ်းစဉ်ကိုလိုက်နာကျင့်သုံးကြခြင်းဖြင့်ကျင့်သုံးကြသူတို့ဘာအကျိုးရမလဲဆိုရင်သစ္စာတရားကိုသိခွင့်ရပါတယ်ဗုဒ္ဓတရားတော်အရာကိုယ်ွယ်စိတ်ကတ်ခြင်းရဲ့ပန်းတိုင်ဟာအဲ့ဒီပါအဲ့ဒီသစ္စာတရားကိုဖွေရှာတဲ့ကျင့်စဉ်ကိုကျင့်သုံးကြမယ်ဆိုလို့ရှိရင်ဘာတွေကိုကျင့်သုံးရမှာလဲဆိုတော့ကိုဘုန်းကြီးတို့ပရိသတ်ကိုသင်္ဘုံပေါ်မှာရေးပြလိုက်ပါပြီ။သစ္စာတရားကိုဖွေရှာသောကျင့်စဉ်တွေတော့သင်္ဘုံပေါ်မှာရေးပြလိုက်တဲ့ကျင့်စဉ်ပါပဲ။ Buddha's way is the noble eightfold path ဘုရားကျင့်စဉ်ဆိုတာဘုရားလမ်းစဉ်ဆိုတာအရိယမက်ကလမ်းစဉ်ဖြစ်ပါတယ်ရှစ်ပါးသောအရိယမက်ကလမ်းစဉ်ဖြစ်ပါတယ်ဘုန်းကြီးတို့ပရိသတ်ပေါင်းတော်ကောင်းတို့ဘုန်းကြီးတို့စတင်ဟောပြောတဲ့နေ့တုန်းကဘာသာတရားတွေပဲလို့စကြတယ်ဆိုတဲ့အကြောင်းအရာကိုဘုန်းကြီးတို့စဉ်းစားခွင့်ရအောင်ဘုန်းကြီးတို့ပရိသတ်စဉ်းစားခွင့်ရအောင်ဥပမာကလေးများဖြင့်ဘုန်းကြီးတို့တင်ပြခဲ့တယ်ကဘာကြီးကိုတီထောင်ဖန်ဆင်းသူကိုသူတို့ဖွေရှာတယ်ကဘာကြီးစောင့်ရှောက်ထိန်းသိမ်းတဲ့တကူရှင်ကိုရှာကြတယ်ကဘာကိုတီထောင်ဖန်ဆင်းတဲ့တကူရှင်ရဲ့ဆောင်ရှုံမဲ့တကူရှင်ရဲ့ရှားကြတယ်။ကြောက်เสียအလွန်ကောင်းလောက်အောင်ကဘာကြီးကိုဖြစ်စီပြည့်မဲ့တကူရှင်ကိုလည်းပဲရှားရာမရှားရာတော့ထားကြောက်เสียကြီးအနေနဲ့တော့သူတို့တွေ့ထားကြတယ်။အဲဒါကြောင့်ကြောက်เสียကောင်းတဲ့ကဘာကြီးဖြစ်မဲ့တကူရှင်ကြီးလည်းပဲမဖြစ်ပါစီနဲ့ဆိုပြီးတော့တောင်းပန်တဲ့အနေနဲ့ဧသူလည်းပဲကိုးကွယ်လိုက်ကြရတာပဲလို့ဗြဟ္မာ၊ဗိဇ္ဏု၊ရှိဝဆိုပြီးတော့ဒီကနေ့ထေရှားတဲ့ကပ္ပဘာသာကြီး၄ခုထဲမှာအစောဆုံးပေါ်နေတဲ့ဘာသာကြီးရဲ့အကြောင်းအရာအခြေခံကိုဘုန်းကြီးတို့တင်ပြထားခဲ့တယ်ဒီတော့ဘုန်းကြီးတို့ပရိသတ်များ ဘယ်ပင်တပင်ပဲကပေါက်တယ်လေလို့ဆိုရင်ဘယ်ပင်တပင်ပဲကပေါက်တယ်လေလို့ဆိုရင်ကိုယ်ဘုန်းကြီးတို့ဘယ်လိုပြောမလဲပရိသတ်ကဘယ်လိုပြောမလဲသစ္စာကပေါက်တယ်တချို့ကတော့မြေကြီးကပေါက်တယ်တချို့ကလည်းရေတွေကပေါက်တယ်ဘယ်ကပေါက်ဘယ်ပင်တပင်ပဲကပေါက်တယ်လဲဆိုရင်ပဒါနာအကျဉ်းဆုံးဖြစ်တဲ့အကြောင်းကိုပဲဘုန်းကြီးတို့ကင်ပြောရမှာမျိုးစေ့ကပေါက်တယ်သစ္စာတပင်ပဲကပေါက်တယ်လေမျိုးစေ့ကပေါက်တယ်မျိုးစေ့ဒီမျိုးစေ့ကြီးတတ်တတ်ထားအပင်ပေါက်မလားလို့ဆိုတော့မဟုတ်ဘူးမြေဓာတ်ကိုရအောင်မှာအဲ့ဒီမြေဓာတ်ကလည်း၆သွေးနေတဲ့အ၆တိုက်မြေကြီးဆိုရင်မပေါက်ပါဘူးအစိုးဓာတ်အစီးဓာတ်ရှိအောင်မှာအကြောင်းသုံးပါမြို့မြေရေပဒါနကြတဲ့အကြောင်းသုံးပါဖြစ်ပါသစ္စာတပင်ပေါက်ခြင်းရဲ့အကြောင်းသုံးပါမှာမြို့ရေမြေရေရေရေလို့ပဒါနကြတဲ့အကြောင်းသုံးပါအဲ့ဒီအကြောင်းသုံးပါတဲ့မှာတစ်ခုခုနှုတ်လိုက်လို့ရှိအပင်မဖြစ်လာတော့မြို့စီကိုဖယ်ထားမြေနဲ့ရေနဲ့သာဆိုအပင်မဖြစ်ဘူးမြေကြီးမြေကြီးကိုနှုတ်ပြီးတော့မြို့ရေတဲကြီးစိန်ထားလဲအပင်မဖြစ်ဘူး၆သွေးတဲ့မြေကြီးပေါ်မြို့စီချရေတဲ့လုံးလုံးမရှိလဲအပင်မဖြစ်ဘူးလို့ရေဘူးရသဘောအပင်ပေါက်ခြင်းရဲ့အကြောင်းသည်မြို့မြေရေလို့အကြောင်းသုံးပါပါဟုတ်လားမှန်ကန်တဲ့အကြောင်းကိုအမှန်တိုင်းဘုန်းကြီးတို့ပရိသတ်နားလည်ဖို့အထူးလိုအပ်တယ်နန္ဒတိယလောစွာလက်ခံဖို့လေလိုအပ်တယ်။သမ္မာဒိဋ္ဌိရဲ့သဘောကိုအပင်ပေခပေါက်မျိုးမြေကြီးအကြောင်းသုံးပါဆုံ၍ပေါက်ပါတယ်။ကိုင်းမျိုးစေလေးကိုမြေကြီးပေါ်မှာချရေတက်ကလေးမြတ်တာစွာပြီးရော့လဲမရော့စေနဲ့လွန်လဲမလွန်စေနဲ့ရေနဲ့မြေကိုသမအောင်မြတ်အောင်ပေးရင်တို့မျိုးစေသည်တအထက်၌အညောင်းကလေးတက်လာတယ်နှစ်အဲ့ဒီမြေထဲမှာပဲအမြင့်ကလေးထိုးပြီးတော့တွေ့သွားတယ်မြေပေါ်မှာအညောင်းကလေးတက်လာမယ်မြေကြီးထဲမှာအမြင့်ကလေးထိုးဝင်သွားမယ်မြေတက်ရေတက်မပြတ်စေနဲ့မပြတ်စေနဲ့မြေတက်နဲ့ရေတက်ကိုဇက်တိုက်ကြီးပြီးသွားအမြင့်ကလည်းတန်းလာတယ်အပေါ်တက်လာတဲ့အညောင်းလေးဟာတဖြည်းတဖြည်းပင်စီတန်တန်ပေါ်လာတယ်။မြေတက်ရေတက်ဇက်တိုက်ပြီးပြီးသွားအမြင့်တွေတဖွာဖွာနဲ့မြေကြီးထဲမှာများစွာတွေ့လာမယ်။အပေါ်ကပင်စီလေးကအကိုင်းအခက်ကလေးတွေထွက်လာတယ်။မြေတက်ရေတက်ဇက်တိုက်ပြီးပြီးသွားအခက်အကိုင်းကနေတော်တော်ကြာအရွက်တွေထွက်ပြီးတော့နောင်အသီးတွေတခါပြန်ပြီးတော့သီလမြေတက်ရေတက်ဒီလိုပဲမပြတ်ပြီးရေသွာအသီးတွေမှဲ့လာပြီးဆိုရင်အသီးတွေကမျိုးစေ့တခါပြန်၍ရလာမယ်အဲ့ဒီမျိုးစေ့ကိုမြေပေါ်မှာပြန်ချရေပေးရင်ဒီလိုပဲအပင်တစ်ခုပြန်ပြီးတော့ပေါက်လာပြန်တာပဲမျိုးစေ့ကနေပြီးတော့အပင်ကနေပြီးတော့အသီးကနေပြီးတော့မျိုးစေ့ကနေအပင်ကနေအသီးကနေမျိုးစေ့ကနေအပင်ပရိသတ်ကြီးလဲသွားပြီဟုတ်လားတန်တရာဆက်လဲဘုံကိုအပင်တစ်ပင်နဲ့ကြည်ယုံနဲ့သိနိုင်လောက်တယ်ဒီတော့ဒီအပင်ကဘသူဖန်ဆင်းတယ်လဲရှာမနေနဲ့မျိုးမြည်ရေးအကြောင်းသုံးပါအကြောင်းပဲနှစ်ပါပဒါနာကြတဲ့အကြောင်းကိုပြောပါတယ်အချမ်းအယံကြတဲ့အကြောင်းကအပူငွေကလေးများလေများဟုတ်လားလေတို့မီးတို့ဆိုပြီးတော့အချမ်းအယံအကြောင်းတွေလည်းပဲများစွာရှိပါသေးတယ်နော်အဓိကကြတဲ့အကြောင်းကတော့မျိုးတက်နဲ့မြေတက်ရေတက်ဒီသုံးခုပါပဲအပူငွေလေးလည်းရှိအောင်မှအပူချိန်လေးလည်းရအောင်မှနေရောင်ကြီးလေးလည်းရအောင်မှလေကိုလည်းရှူချင်ရအောင်မှဒီပြင်အကြောင်းတွေများစွာရှိပါတယ်
အဲ့ဒီလိုအကြောင်းတရားပေါင်းများစွာတို့ပေါင်းစု၍ပြုပြင်မှဖြစ်လာသည်ကိုမြတ်ဗုဒ္ဓကသင်္ခတ္တဟူ၍ဟောတော်မူပါသည်အကြောင်းတရားတို့အကြောင်းတရားပေါင်းများစွာတို့ပေါင်းစု၍ဖြစ်ပေါ်လာသည်အကျိုးကိုသင်္ခတ္တဟူ၍ခေါ်ပါသည်ဘုရားပရိသတ်မှတ်မိစေခြင်းပါလေ။အဲ့ဒီအကြောင်းမှန်ကိုနားမလည်မိရင်ဟိုအကျိုးလက်ခံပုံလွဲသွားမယ်။ဟုတ်လား။ထိုအကြောင်းမှန်ကိုနားမလည်မိရင်ဟိုကပေါ်လာတဲ့အပင်အသီးအကျိုးလက်ခံပုံဟာလွဲသွားလိမ့်မယ်။အကြောင်းမှန်ကိုနားမလည်သည်ဖြစ်၍ဒီပင်ဒီပြီးဘယ်ကပေါ်တယ်ဆိုပြီးတော့အကျိုးကိုလက်ခံပုံလွဲခဲ့ရင်အဲ့ဒါကိုမိစ္ဆာဒိဋ္ဌိလို့ခေါ်ပါတယ်မိစ္ဆာဒိဋ္ဌိလို့ခေါ်ပါတယ်အကျောင်းမှန်ကိုနားလည်တဲ့ပုဂ္ဂိုလ်သည်အကျိုးလက်ခံပုံလဲမှန်တယ်အကျောင်းမှန်ကိုသူ့စိတ်ကိုမြေမှာချလို့ရှည်လောင်အပင်ကလေးအဆုအညောက်ကလေးတက်လာတယ်အစိုးကလေးအညောင်ကလေးတက်လာတဲ့အချိန်မှာအောက်မှာမျိုးစေ့ရှိနေသေးတယ်တို့အစိုးအညောင်ကိုမပြည့်စည်စည်နဲ့မြေတရေတဇက်တိုက်ပြီးသွားအစိုးကလေးအညောင်လေးကတော့ကြာကြတော့ပင်စီလေးထင်ထင်ရှားရှားဖြစ်လာတယ်ပင်စီကလေးအထင်ရှားဖြစ်လာတဲ့အချိန်နဲ့ကြာရခုနကမျိုးစေ့ကရှိသေးလားမျိုးစေ့ပဲရောက်တော့ဟဲ့ဒီလိုပဲပြောရတော့တာဟုတ်လားမျိုးစေ့ပဲရောက်တော့ဟိုအပင်နဲ့ဝင်ပြီးလိုက်သွားသလားမျိုးစေ့ဒီအပင်နဲ့ကိုဝင်ပြီးတော့လိုက်မသွားဘူးအမြင့်ထဲမှာအောင်းပြီးကြံရည်သလားအမြင့်ထဲမှာလည်းအောင်း၍မကြံရည်ဘူးအပင်နဲ့လည်းဝင်ပြီးတော့လိုက်မသွားဘူးအပင်ဖြစ်ပြီးတဲ့အချိန်မှာဒီမျိုးစေ့ကလေးသည်ပျက်စီးသွားတာပဲဟုတ်လားအပင်ဖြစ်ပြီးတဲ့အချိန်မှာမျိုးစေ့ကလေးသည်ပျက်စီးသွားတာပဲကိုင်းတခါမေးဦးမယ်အပင်ဒီမျိုးစေ့ကပေါက်ထားသေးချတယ်နော်အဲ့ဒီမျိုးစေ့ဆိုကြပါစို့ဇပစီကလေးတစ်စီးကိုတစ်ချမ်းခွင်းပြီးတော့ရှာကြည့်ရအပင်ကလေးအထဲမှာတွေ့မလားဟောဗျာအပင်ပေါက်နိုင်တဲ့ပတ္တိရှိတာတော့သိကြတယ်ဇပန်းစိတ်ကိုခွဲရှာအပင်လဲရှာလို့တော့မရအခွန်ခွာရှာတော့ကအပင်တွေ့မလားတွေ့ပါဗျာကြိတ်ချပြီးတော့ရှာရင်ရောအပင်ကိုရမလားမရဘူးဘောကြီးတို့ပြိဿာပေါင်းသူတော်ကောင်းတို့ဟိုရှိခိမမလူမျိုးတွေသုံးဆွဲတဲ့ကြောက်ခဲကိုမှန်တုံးလေးနဲ့ခတ်တဲ့မိကျစ်ရှိဘူးတဲ့နော်ဒီကနေ့ခေတ်တော့တမိကျစ်ပေါ့ဒီလိုခေါ်တယ်ကြောက်ခဲနဲ့မှန်တုံးနဲ့ပွတ်တယ်ကြောက်ခဲနဲ့မှန်တုံးနှစ်ခုပွတ်လိုက်ရင်မိပွင့်လာတာတော့သိကြတယ်ကြောက်တုံးလေးတဲ့ထုရှာလို့ခြေရွေ့ရှာလို့တော့မိဟာရှာလို့ရအောင်မလားကြောက်ခဲတယ်မှာမီးရှာ၍မရဘူးဘိန်းကလေးတယ်မှာမီးရှာလို့လည်းမရဘူးအဲ့ဒီနှစ်ခုပုတ်လိုက်တဲ့အတွက်ကြောင့်ပေါ်လာတဲ့အကျိုးသည်မီးပဲဟုတ်လားရှင်နာမှာဝါခွန်းသာရှိနေရင်တော့အဲ့ဒါလောင်တော့တာပဲလောင်စာရှိရင်လောင်တယ်ပေါ့ဗျာဒီမီးပဲကဖြစ်တယ်လဲဆိုကြောက်ခဲကဖြစ်တယ်လို့တစ်ဖက်သားပြောလည်းမရဘူးပန်ဘိန်းကဖြစ်တယ်လို့တစ်ဖက်သားပြောလည်းမရဘူးတန်ဘိန်းကဖြစ်တယ်ဆိုတော့တန်ဘိန်းအရေးကြိုပြီးတော့မိရှာကြည့်မယ်တွေ့မလားတွေ့ဘူးကြောက်ခဲကိုထုချီပြီးတော့မိရှာကြည့်မယ်ရမလားမရဘူးအဲ့ဒီနှစ်ခုသူဟာနဲ့သူသမန်းအောင်ပုတ်မိတဲ့အခါကျတော့အကျိုးပေါ်လာတာကမိဝန်ကုန်းကရှေ့နားမှာလောင်စာအဖြစ်နဲ့စောင့်နေတယ်တဲ့ဟုတ်လားဘုန်းကြီးတို့ပြိဿာပေါင်းသူတော်ကောင်းတို့အဝိဇ္ဇာတဏှာကံစိုးရအကြောင်းသုံးပါးကိုသဘောပေါက်ဖို့လိုအပ်ပါတယ် အဝိဇ္ဇာတဏ္ဏာကံဘယ်နှမျိုးလဲ1ပါတယ်အဝိဇ္ဇာ23ကကံတရားကံအကြောင်းကိုဒီနေ့ကပြောပြီးပြီစေရဏကံဆိုတဲ့ပုဂ္ဂိုလ်စေရဏကိုမူရင်းကောက်ရကြောင်းဓာတ်ပန်းရအောင်ကောက်ရကြောင်းမမေ့ကြစေခြင်းပါဘူးအဝိဇ္ဇာရဲ့စေတနာရဲ့အဝိဇ္ဇာရဲ့တဏ္ဏရဲ့စေတနာရဲ့သုံးခုစေရဏသည်မျိုးစေ့လိုပါပဲတဏ္ဏသည်မြည်ကြီးလိုပါပဲအဝိဇ္ဇာသည်ရေလောင်းသလိုပါပဲစေရဏဆိုတဲ့ကံတရားမျိုးစေ့နှင့်တူ၏ဟူ၍မှတ်ကြပါတဏ္ဏဆိုတဲ့လောဘတရားကိုမြည်ကြီးလိုပဲလို့မှတ်ကြပါအဝိဇ္ဇာဆိုတာကိုတော့ရေနဲ့တူတယ်လို့မှတ်လိုက်ပါမျိုးမြည်ကြီးအကြောင်းသုံးမှပေါင်းရင်အပင်ဖြစ်သလိုတဲ့အဝိဇ္ဇာတဏ္ဏကံအကြောင်းသုံးပါပေါင်းရင်ဘဝတစ်ခုမှာခန္ဓာတစ်ခုရကြပါတယ်တဲ့ဟုတ်လားအဝိဇ္ဇာတဏ္ဏကံအကြောင်းသုံးပါပေါင်းရင်ဘဝတစ်ခုဖြစ်တယ်ခရီးတမရှာနဲ့ကောင်းငယ်မှာမရှိဘူးကိုယ်ထဲမှာရှိတယ်အဝိဇ္ဇာဆိုတဲ့မောဟတရားဘယ်မှာကိမ့်တယ်လဲနှလုံးသားမှာတဏ္ဏဆိုတဲ့လောဘတရားဘယ်မှာကိမ့်တယ်လဲနှလုံးသားမှာစေရဏဆိုတဲ့ကံတရားကလည်းကိုယ်စေရဏကိုယ်နှလုံးသားရှိတာပေါ့ဟုတ်ဘူးလားအဲ့ဒါကြောင့်ကဘာကိုတီဆောင်တဲ့ပုဂ္ဂိုလ်ကိုသစ်ပင်တစ်ပင်စိုက်ပျိုးတဲ့တကူရှင်ကိုအပြင်ပမှာရှာဖို့မလိုဘူးကိုယ်ကိုယ်ထဲမှာရှာအဝိဇ္ဇာတဏ္ဏကံဆိုတဲ့အကြောင်းသုံးပါးဒီတတ္တဝါတယောက်ဖြစ်ခြင်းရဲ့အကြောင်းဟုတ်လားစေရဏဆိုတဲ့မျိုးစေ့ကိုလေတဏ္ဏဆိုတဲ့မြေကြီးပေါ်မှာကျဲတာအဝိဇ္ဇာကမလုပ်တယ်လေရေလောင်းပေးတာဒီလိုဖြစ်ကြတယ်အဲ့ဒီအကြောင်းမှန်ကိုနားလည်မှသမ္မာဒိဋ္ဌိလို့ခေါ်ပါတယ်အကြောင်းမှန်ကိုနားလည်မှသမ္မာဒိဋ္ဌိ84 Nobel ပဒမရှေးဥစွာပြထားတာသမ္မာဒိဋ္ဌိမဂ္ဂင်7ပါးမှာအမဒိဋ္ဌိကိုဘုရားတို့ပြိသဒီလိုအကြောင်းမှန်နဲ့အကြောင်းကြောင့်ပေါ်လာတဲ့အကျိုးမှန်ကိုမြတ်တဉ္ဇဉ်ျိုးစွာလက်ခံမိဖို့လက်ခံတတ်ဖို့လိုအပ်ပါတယ်အမဒိဋ္ဌိပိုင်းနောက်တစ်မျိုးပြောရရင်ကိုယ်မှာတကယ်ရှိနေတဲ့စိတ်စေတသိက်တို့ရဲ့အလုံးလုံးပုံကိုယုံကြည်လက်ခံခြင်းသည်ပမာဒိဋ္ဌိပါမိမိ၌ကိုယ်ပိုင်ရှိနေသောစိတ်စေတသိက်တို့ဤအလုံးလုံးပုံကိုယုံကြည်လက်ခံခြင်းသည်သမ္မာဒိဋ္ဌိပါပရိသတ်ကြီးစေရဏမရှိဘူးလားရှိပါဘူးစိတ်နဲ့ကြံတိုင်းစေရဏပါဗဇက်ကပြောတိုင်းစေရဏခြေလက်တွေလှုပ်တိုင်းစေရဏပါအဲ့ဒီစေရဏရဲ့ပြောမှုကြံမှုလှုပ်ရှားမှုတွေဟာအများအရှင်ပေါ့လေတဏှာကိုအခြေခံပြီးတော့လှုပ်ရှားနေကြတာပါဘုံငယ်တန်းကဆံပြီးတော့ဤတက္ကသူရောက်တဲ့အထိအကြောင်းသူအကြောင်းသားလေးတွေကြောင်းတက်ကြတာ။ဘာလို့ရှင်လို့14နှစ်15နှစ်လောက်တကုတ်ကုတ်နဲ့တလှုပ်လှုပ်လုံးနေကြတယ်လဲမေးရင်ဘွယ်တစ်ခုခုလိုချင်လို့ပဲအဖြေကဟုတ်လား။လိုချင်တာကလေးရှိတော့15နှစ်လောက်ရုန်းကန်ကြရတာအနည်းမှမနည်းပဲ။ဒီဂရီတစ်ခုဆိုတာ15နှစ်လောက်တော့လုံးကြရတာပဲ။ဟုတ်လား။ရမယ်အကျိုးဟာ BA BSc အစရှိတဲ့ဒီဂရီတစ်ခုခုပဲရုံးကန်လှုပ်ရှားနေလိုက်ရတာက15နှစ်တော့ဒေဇာပေါက်ကြတယ်အဲ့ဒီအောက်တော့ရော့မယ်မဟုတ်ပါဘူးကာကြီးခါကွေ ABC ကနေစလိုက်ရတာ BA BSc ဆိုတော့ပေါင်းကြည့်ရင်15နှစ်လောက်တော့ရှိတယ် တနည်းမှစာမိုးဘဲမကြံ့တန်းတက်သွားမယ်ဆိုရင်ဆယ်လေးနှစ်ကသိချာနေတယ်ဟုတ်လားဆယ်လေးနှစ်ဆယ်ငါးနှစ်ကာလပတ်လုံးနေမအညာမအလုံးနေရတဲ့ဒီအလုတ်ကြီးတစ်ခုကိုဒုက္ခရင်လို့မရှုမမြင်နိုင်မိကြဘူးဒီပြည့်လုပ်ငန်းတွေအများကြီးရှိပါသေးတယ်အကြောင်းသူအကြောင်းသားတွေနဲ့ဆက်နွယ်တာဘုန်းကြီးတို့ပြောပါတလောက်လှုပ်ရှားရုန်းကန်နေရတာကိုဒုက္ခရဲ့လို့မမြင်မိကြဘူးပြောလိုက်ကြတာ။ဘယ်နဲ့လဲ။မျိုးကောင်းသမီးတွေမျိုးကောင်းသမီးတွေကြောင်းနေရတာပြောဘူးလား။သဘာတူရင်ငြိမ်ငြိမ်နေရတယ်။ဒုက္ခအညာဏအဝိဇ္ဇာပါဠိမှာဒုက္ခကိုမသိခြင်းသည်အဝိဇ္ဇာ ignorance ဆိုတာသူပဲဒုက္ခကိုမသိဘူးဟုတ်လားအဲ့ဒီဒုက္ခဘာကြောင့်ဖြစ်တယ်လဲဆိုတာကိုမသိဘူးဘယ်နှမျိုးပြောလိုက်လဲဒုက္ခကိုမသိဘူးဒုက္ခဘာကြောင့်ဖြစ်ရသည်ကိုမသိဘူးဒီဂရီလူချင်းလို့ဆံကနှစ်ဒုက္ခခံရတယ်မသိဘူးအဲ့ဒီမသိမှုကလေးတွေကိုပါခေါ်အဝိဇ္ဇာတရားဒီဒုက္ခဘာကြောင့်ဖြစ်တယ်လဲလိုချင်မှုကြောင့်လိုချင်တာကဘသူကလိုချင်တာလဲအကြောင်းသူအကြောင်းသားတွေကလိုချင်သလားလောဘကလိုချင်သလားလောဘကမိုးပေါ်မှာလားကိုယ်နှလုံးသားထဲမှာလားလောဘကနှက်ခတ်ထဲမှာလားကောင်းကင်ထဲမှာလားနှလုံးသားထဲမှာလားဘုန်းကြီးတို့ဗုဒ္ဓတေသနာတော်ကကိုယ်ခန္ဓာတွင်းကိုစိုက်ရွေကြည့်ရတဲ့သဘောရှိပါဒီလိုဒီလောကလေးကိုမမြင်နိုင်တာအဝိဇ္ဇာကောနှစ်ခုပေါင်းနေပြီမနဲ့မိုးလင်းကနေညမိုးချုပ်အထိဗဇက်လှုပ်လှုပ်ခြီလှုပ်လှုပ်လက်လှုပ်လှုပ်နဲ့အဲ့ဒီလှုပ်ရှားနေတဲ့ကံမလို့ခေါ်တဲ့ဒီအမှုတွေကိုစေရဏံကပြုနေတာဟုတ်လားလဲလုံးလုံးကြည်လုံးလုံးနဲ့တလုံးလုံးတကားတဲ့လှုပ်ရှားနေရတဲ့ကမ္မလို့ခေါ်တဲ့ဒီအမှုကိစ္စတွေကိုစေရနာကပြုနေပါတယ်အဲ့ဒီပြုနှုတ်နေရတာလေးကိုပဲပျောနေတာကျဉ်တ်နေတာကတဏှာဖြစ်ပါတယ်နော်တဏှာသည်မြေကြီးဘုန်းကြီးတို့ပရိသတ်ကြီးတဏှာသည်ဘာလဲဒီလူသားတွေဟာကမ္ဘာမြေကြီးမရှိရက်တီဝေရာမရှိတော့ဟုတ်လားတဏှာဆိုတဲ့မြေကြီးသာမရှိတော့ရင်စေတနာဟာပရိသတ်ကြီးဘာမှမလုပ်တော့ဘူးရဟုတ်လားတဏှာဆိုတာသာကုံသွားခဲ့ရင်စေတနာကမလုပ်တော့ဘူးတဲ့သင်္ခါရဒုက္ခဇက်ကြီးဟာအဲ့ဒီမှာယက်တာကဘာမိကြီးမိရှိသတ္တဝါတွေတီလို့မိလို့မရသလိုပဲတဏ္ဏကုန်ခံနေကြတဲ့သူတော်သူမြတ်တွေကလောကကြီးအဲ့အတွက်ဘာကမှအာမထုတ်တော့ဘူးတဲ့ငြိမ်သွားကြပြီဟုတ်လားတဏ္ဏဒီဘာပါတယ်လဲလူသားတို့ရဲ့တွေ့တာရာခုံမိရာမြေကြီးနဲ့တူပါတယ်တဏ္ဏဒီသတ္တဝါတို့ရဲ့တွေ့တာရာခုံမိရာဘာပါတယ်လဲမြေကြီးနဲ့တူပါတယ်အော်တို့ဓမ္မယုံကြီးလှလှပပဖြစ်အောင်လှူလိုက်အောင်မယ်နောင်ဘဝအဆက်ဆက်တို့တို့တွေတော့မလေးဓမ္မယုံကြီးတဲ့ပို့လှတဲ့နတ်ဘိတ်မန်ကြီးတော့ရအောင်မယ်မျောလင်းချက်ကလေးကဓမ္မယုံကိုဆယ်ပြားလောက်ထက်ပြီးတော့တရားမင်းရဲ့ဝေစယံတာကိုမျောလိုက်တာအမယ်ဟုတ်လားဓမ္မယုံကိုနှစ်ကြောင်လောက်ထည့်ပြီးတော့တရားမင်းရဲ့ဝေဇန္တာကိုမျောလိုက်တာအဲ့ဒီမျောလင်းချက်ဆိုတာကဘာလဲတော့ဆိုတော့တဏှာဟုတ်လားတဏှာဆိုတဲ့မြေကြီးပေါ်မှာတည်ပြီးတော့ဘာလုပ်သလဲစေတနာဆိုတဲ့မျိုးစေ့ကိုကျဲပါတယ်တဏ္ဏဆိုတဲ့မြေကြီးပေါ်မှာစေရဏဆိုတဲ့မျိုးကိုကျဲပါလေပရိသတ်ကြီးတဏ္ဏဆိုတဲ့ဘယ်ပေါ်မှာမြေကြီးပေါ်မှာဘာမျိုးစေ့ကိုကျဲတဲ့ မျောလင်းချက်ကလေးနဲ့အလုံးလုံးသေးလို့ခေတ်ကဒီလိုပြောတယ်နော်ဗုဒ္ဓဒေသနာတော်ကတော့တဏ္ဏဆိုတဲ့မြည်ကြီးပေါ်မှာစေတဏ္ဏဆိုတဲ့ဘာကိုကျဲလဲမျိုးစေကိုကျဲတယ်အပင်ပေါ့ရင်သီးတွေသီးလေအောင်မယ်အပင်ပေါ့ရင်အသီးတွေသီးလေအောင်မယ်အပင်ပေါ့ရင်ဘာဖြစ်လဲအသီးသီးတဲ့သစ်ပင်ကိုလူတကာခင်းတဲ့ပြစ်တယ်အဲ့လိုမှပူရှင်းတယ်ဟုတ်လားတရက်ပင်လေးများသီးဟိုလူကခင်းနေချာဒီလူကခင်းနေချာတလုံးမှမသီးတဲ့တရက်ပင်ဘသူမှလှဲ့မကြည့်ဘူးအဲ့ဒါကြောင့်သီးတဲ့တဝေဝေသီးတဲ့တရက်ပင်ကြီးမှလူတကာခင်းတဲ့ပြစ်ခံရသလိုပါပဲအသီးတဲ့တဝေဝေသီးတဲ့သစ်ပင်ကြီးပါမှာဘဝဆိုတဲ့အပင်တစ်ပင်ပေါက်ပြီးတော့ခန္ဓာဆိုတဲ့အပင်တပင်ပေါက်ပြီးတော့အာယရဏဆိုတဲ့အကိုင်းအခက်တွေထွက်လာသည့်အခါခန္ဓာအပင်အာယရဏအကိုင်းအခက်ခန္ဓာကအပင်ဇေခုသောတကာဏဇေဝကာယမနမျက်စိနာနာလျှာကိုယ်စိတ်အဲ့ဒါကခဲမကြီး6ဖြာမျက်စိရှိရင်ဟိုမှာယူပါယုံအသီးစားမယ်ပေါ့နာရှိတဲ့လူတွေကတန်တားယုံအပီးကိုစားမယ်ဟုတ်လားနှာခေါင်းရှိတော့ခန္ဓာယုံဆိုတဲ့အနံ့ကိုစားမယ်ခံစားမယ်လို့ပြောရင်ပိုရှင်းပါဟုတ်လားလျှာဆိုတဲ့ပါဇတ်ပါတော့ဘာဖြစ်လဲရတာယုံအရနာဆိုတဲ့အပီးတွေကိုစားမယ်ကာယဆိုတဲ့အကိုင်းကထွက်လာတယ်ဘာတဲ့လဲဖောတာပါဆိုတဲ့အပီးတွေကိုစားမယ်ပရိသတ်ကြီးစားလို့ရတဲ့အသီးတွေနဲ့သေးသလားအသီးသီးတဲ့သစ်ပင်ဒီဒုက္ခဖြစ်သလိုတဲ့အာယုံ6ပါးဆိုတဲ့အသီးတွေကိုစမ်းနေတဲ့တတ္တဝါတွေကဒုက္ခဖြစ်ပေမဲ့ဖြစ်မှမသိတာဒုက္ခေအညာဏအဝိဇ္ဇာဒုက္ခေအညာဏဒုက္ခမသိတာပါတဲ့လေအဝိဇ္ဇာကမသိတော့အသီးသီးတာကိုပဲအမလီဒီပင်ကြီးသီးလိုက်တာလှတယ်ဟိဆိုတာလိုပဲအစင်းကလှတဲ့အတန်ကကောင်းတဲ့အနံလေးကမွေးတယ်။ဘာညာဆိုနေရင်အဲ့ဓာတွေကဘာပါတယ်လဲ။တဏ္ဏ။ဒီအသီးတွေကိုကြိုက်တဲ့ပုဂ္ဂိုလ်တွေကနောက်တပံကောင်းကောင်းကြီးပြီးအောင်ဒုရစိုက်လိုက်အောင်ပဲတဲ့။စေရနာတွေထက္ခတက္ခသင်္ခါရတွေထက္ခထက္ခဟုတ်လား။ဒီတော့ပရိသတ်ကြီးနားလည်ပြီးစေရနာမျိုးစေတဏ္ဏမြေကြီးပြီးတော့အဝိဇ္ဇာရေလောင်းနာစေရနာမျိုးစေ့ကိုတဏ္ဏမြည်ကြီးပေါ်မှာကျဲပြီးတော့အဝိဇ္ဇာဆိုတဲ့ရေတွေလောင်းလိုက်တဲ့အခါကျတော့တအစို့အညောင်ကလေးအပေါ်မှာတက်တယ်နှစ်အောင်မြည်ရဲမှာအမြစ်တွေတယ်ဘဝတစ်ခုမှာခန္ဓာအသစ်ဖြစ်ဆိုတာနဲ့တပြိုင်နက်တည်းဘဝအသစ်မှာခန္ဓာအသစ်တခုဖြစ်သည်နှင့်တပြိုင်နက်တည်းအဲ့ဒီဖြစ်တဲ့ဘဝလေးကိုဖမ်းပြီးတော့တွေ့ထားတယ်မလွတ်တော့အမြစ်တွေ့သွားတာဟုတ်လားရောက်တဲ့ဘဝလေးဖမ်းပြီးတော့တွေ့ထားလိုက်တယ်ရောက်ရဘဝကိုလွတ်ကိုမလွတ်နိုင်အောင်ဖြစ်နေတာဗါတဲ့လေအမြစ်တွေ့သွားတာမျိုးစီထဲမှာအပင်မရှိဘူးအပင်ထဲမှာမျိုးစေ့မရှိဘူးမျိုးစေ့ကအပင်ဖြစ်လာတာတော့မှန်ပါဤသို့တော့အဲ့ဒီအပင်ထဲကိုဟိုမျိုးစေ့ဟောင်းကဝင်ပြီးတော့လိုက်သွားသလားမလိုက်သွားဘူးဒါဖြင့်ဒီမျိုးစေ့လေးမပြတ်ပဲနဲ့အမြစ်ထဲမှာအောင်းပြီးတော့ခြံရစ်သေးသလားမခြံရစ်ဘူးအပင်ဖြစ်တာကလဲသေးကြတဲ့မျိုးစိပြည့်စည်သွားတာလဲသေးကြတဲ့အဲ့ဒါပဲဟိုဘက်တိုင်းပြည်ကလူတွေကကိုတော်တို့ဗုဒ္ဓကဟောတဲ့ယုတ်တရားအနိစ္စဝေဒနာအနိစ္စသိညာအနိစ္စသင်္ခါရအနိစ္စဝိညာဉ်အနိစ္စခန္ဓာ၅ပါးသည်အနိစ္စပြည့်စည်တယ်လို့ဗုဒ္ဓဟောတယ်မို့လားဟုတ်ပါတယ်ဗုဒ္ဓကခန္ဓာ၅ပါးပြစ်သွားတယ်လို့ဟောပါတယ်ပြစ်သွားတဲ့ခန္ဓာနောက်တစ်ခါဘယ်လိုလုပ်ဖြစ်မလဲတဲ့
ပြက်ပြီးပြီဆိုရင်တော့ဘာကပြန်ဖြစ်တယ်လေတဲ့သူတို့ကဒီလိုပြောတယ်မျိုးစိလေးပြက်သွားတာသိကြတယ်မဟုတ်လားဟောပင်ဘယ်လိုလုပ်ဖြစ်လာမျိုးစိလေးပြက်စည်းသွားတာတော့သိကြတယ်မဟုတ်လားမျိုးစိမပြက်ဘဲနဲ့ဟောပင်တဲ့ကိုဝင်ပြီးလိုက်မသွားဘူးเนาะမျိုးစိကမြေထဲမှာပဲပြက်သွားတယ်အပင်ကတော့ဖြစ်ပါဘုန်းကြီးတို့ရဲ့သင်္ခါရခန္ဓာ၌ပါဝင်၍နေသောသင်္ခါရခန္ဓာ၌ပါဝင်၍နေသောအဝိဇ္ဇာတဏ္ဏာစေတနာဆိုတဲ့ဒီတရား၃ပါးသည်အနိစ္စရောက်ထာတော့မှန်၏ဟုတ်လားအဝိဇ္ဇာသည်သင်္ခါရခန္ဓာမှာပါတယ်တဏ္ဏာလည်းသင်္ခါရခန္ဓာမှာပါတယ်ပြီးတော့စေတနာလည်းသင်္ခါရခန္ဓာလောဘစေတသိက်မောဟစေတသိက်စေတနာဆိုတဲ့စေတသိက်သည်သင်္ခါရခန္ဓာ၌အကျုံးဝင်လို့ခန္ဓာ၅ပါးအနိစ္စရောက်တော့သူတို့လည်းပဲအနိစ္စရောက်ပါ၏သို့သောမျိုးစိတ်သည်မြင်းနဲ့ရည်နဲ့ပေါင်းပြီးတော့အပင်ဖြစ်ပြီးတော့မျိုးစိတ်ကလေးပြက်သလိုပါပဲဒီအဝိဇ္ဇာတဏ္ဏကံကလည်းပဲခန္ဓာအသစ်ကိုဖြစ်လဲဖြစ်စီပါတယ်သူတို့လည်းပဲအနိစ္စရောက်ပါတယ်မျိုးစိတ်အပင်နဲ့ဝင်ပြီးတော့လိုက်မသွားသလိုမျိုးစိတ်ဒီအပင်နဲ့ကိုဝင်ပြီးတော့လိုက်မသွားသလိုဟောဒီခန္ဓာကြီးပြစ်ပြီးတဲ့အခါခန္ဓာတွေကတစုံတစ်ခုသောအရာဝတ္ထုအမာခံတရားလေးဟာမပြတ်ဖဲနဲ့ကိုယ်တည်းကတဏှာရကဖောက်ထွက်သွားပြီးတော့ဟိုဘက်ခန္ဓာတခုတည်းကိုပြေးဝင်သွားတယ်ဆိုတာမျိုးသည်ဗုဒ္ဓတရားတော်အယမရှိပါဘူးသဘောပေါက်လားအစင်းမြင့်နေဆိုရင်ဘုရားတို့ပရိသတ်ပေါင်းသူတော်ကောင်းတို့လည်းပဲမြင့်တက်သွားပြီလို့သာမှတ်ပါဟုတ်လားအနတ္တတရားကိုသဘောပေါက်စေခြင်းပါလေအဘိဓမ္မာအနတ္တလို့ဘုန်းကြီးတို့ဒီမှာဟောပြီးသွားပါပြီ။အနိယာမ၅ပါးစာအုပ်မှာပတ်ကြည့်တွေ့မှာ။ဒီကိုကြီးပြက်ပြီးရင်ဒီကိုလေးကမပြက်ပဲအတ္တသို့မဟုတ်ဝိညာဉ်သို့မဟုတ်ဆိုလ်သို့မဟုတ်အာတမသို့မဟုတ်ရူဟဲလ်ခေါ်ကြင်တာခေါ်။အဲ့ဒီအယံဝတ္ထုအမဂန်လေးတစ်ခုကဘယ်တော့မှမပြက်ပဲနဲ့ဒီကိုလေးကကိုယ်ကြီးပြက်တဲ့အခါမှာကိုယ်ရဲကထွက်ပြီးတော့နောက်တကူရဲကိုပြေးဝင်တယ်။နောက်တကူပြေးရင်အဲ့ဒီတဲကထွက်ပြီးတော့နောက်တကူရဲကိုပြေးဝင်တယ်။ဒါမျိုးဘုန်းကြီးတို့ပရိသတ်လက်ခံမိရင်အဲ့ဒါပါလေအတ္တဝါဒလို့ခေါ်ပါတယ်။နော်။အဲ့ဒီအတ္တဒိဋ္ဌိပေါ်မှာနောက်နှန်းကသတ္တတ္တဤဥစီရာဤအများကြီးပါသွားလိမ့်မယ်။ဗုဒ္ဓဒေသနာတော်ကမျိုးစေသည်အပင်နဲ့ဝင်မသွားသလိုပဲဒီစေရနာသည်ဘာဖြစ်လဲဟိုဘဝကိုမပြည့်ဖက်နဲ့ဒီတိုင်းကူးပြီးတော့ဝင်သွားတာမဟုတ်ဘူးတဲ့စေရနာလေးအနိစ္စတော့ရောက်တဲ့သို့တော့ခန္ဓာဆိုတဲ့အပင်ကိုတော့ပေါက်စေပါသေးတယ်မျိုးစေသည်ပြက်ပါတဲ့သို့တော့အပင်တော့ပေါက်စေပါသေးတယ်ဒီသဘောမျိုးပါဟုတ်လားမျိုးစေတဲမှာခွဲ၍ရှာအပင်မရသလိုစေရနာရဲမှာထုချီ၍ရှာဘဝသစ်အတွက်စုဆောင်ပြီးတဲ့ခန္ဓာသစ်အစင်းသစ်အနေထားရှိမနေသေးပါဘူးမျိုးနဲ့မြင်းနဲ့ရင်းနဲ့ပေါင်းပြီးမှအညောင်ကလေးတွက်သလိုပဲစေရနာသည်အဝိဇ္ဇာတဏ္ဏနဲ့ပေါင်းပြီးတဲ့အခါကျတော့မှခန္ဓာကိုဖြစ်စေပါတယ်တဲ့ဟုတ်လားဘုရားတို့ပရိသတ်ကြီးမာမဒိဋ္ဌိဘာပြောနေတာလဲသမ္မာဒိဋ္ဌိမှန်တဲ့အမြင်အဝိဇ္ဇာတဏ္ဏကံဒီအကြောင်းမျိုးစေးရမြေရရေရဒီသုံးခုကအကြောင်းအပင်ကအကျိုးထုံနိဒုဇာထုံဥပမာတိုင်းမှာအဝိဇ္ဇာတဏ္ဏကံကအကြောင်းခန္ဓာကအကျိုးအဲ့ဒီခန္ဓာမှာနောက်တာကအဝိဇ္ဇာတဏ္ဏကံဒီဓမ္မံ၍စုဆောင်းတော့ တော်အဝိဇာဒနာကံကအကြောင်းအသည့်ဖြစ်ပြီးတော့နောက်တက်ကခန္ဓာအသည့်သည်အကျိုးလို့ဒီလိုလဲပြီးတော့သွားတာမျိုးကနေအပင်ပင်ကနေအသည့်အသည့်ကနေမျိုးဆိုတာလိုပဲအဝိဇာဒနာကံကနေခန္ဓာခန္ဓာကနေအဝိဇာဒနာကံအဝိဇာဒနာကံကနေခန္ဓာခန္ဓာကနေအဝိဇာဒနာကံလို့ဒီလိုလဲပြီးတော့သွားတာကိုသန္တရာဆက်လဲသည်လို့ဒီလိုခေါ်ပါတယ်ဟုတ်လားဒီလိုဘုန်းကြီးတို့ပရိသတ်များကမျိုးစေထဲမှာအပင်မရှိသလိုပဲစေရနာထဲမှာဘဝသေးအတွက်ခန္ဓာသေးကိုစူပြီးဆုံးပြီးသားရှိမနေဘူးလို့မှတ်လိုက်ပါဟောပင်တဲ့ကိုမျိုးစီဝင်ပြီးတော့လိုက်မသွားသလိုမျိုးစေလေးသည်အပင်တဲ့ကိုဝင်ပြီးတော့လိုက်မသွားသလိုပဲဒီဘဝကစေရနာသည်ဟိုဘက်ဘဝကိုဒီတိုင်းကြီးကူးပြီးတော့ပြောင်းသွားတာမဟုတ်ဘူးဆိုတာကိုလည်းပဲသဘောပေါက်တာပါနော်ဒီကအဝိဇ္ဇာတဏ္ဍကံသည်အကြောင်းအနေနဲ့ပြီးတော့ဟိုမှာပြည့်တဲ့ခန္ဓာသည်အကျိုးပါမျိုးမြည်ရည်တို့ကအကြောင်းဖြစ်ပြီးတော့အညံ့လေးကအကျိုးဖြစ်ရသလိုပါပဲအဲ့ဒီလိုသဘောတရားမျိုးကိုပရိသပိုင်မယ်လက်ခံနိုင်မယ်ဆိုလို့ရှိရင်ဒီခန္ဓာထဲမှာမပြတ်သောဝိညာဉ်ကလေးစိုးလေးအတ္တလေးဟာဟောဘဝသက်ခန္ဓာသက်တစ်ခုတည်းကိုပြည်ဝင်သွားတဲ့ဆိုရဲအယူဆမျိုးကိုဘုရားတို့ပရိသကပယ်ပြီးသားဖြစ်ပါလိမ့်မယ်အမြင့်ထဲမှာမျိုးစေကလေးအောင်းပြီးတော့မကြံရစ်ဘူးဆိုရဲအယူဆကိုသဘောကျသလိုပဲဒီခန္ဓာထဲမှာမပြတ်သောအရာဝတ္ထုတစ်စုံတစ်ခုကျန်နေခဲ့တယ်ဆိုတာကိုမရှိဘူးဆိုတာကိုလက်ခံနိုင်ရင်ပရိသတ်မှာသတ္တဒဒိဋ္ဌိကင်းပါတယ်ဟုတ်လားဒီခန္ဓာထဲကဝိညာဉ်လေးတွေဟိုဘက်ခန္ဓာထဲကိုဒီတိုင်းကြီးကူးဝင်သွားတယ်ဆိုတာကိုလက်မခံရင်လည်းပဲသတ္တဒဒိဋ္ဌိကင်းပါတယ်ဘုရားတို့ပရိသတ်ဘာသူတော်ကောင်းတို့သမ္မာဒိဋ္ဌိဘက်မှာအခြေခံကဒီအချက်ဖြစ်ပါဒီတော့ဘဝသေးဘသူသွားသလဲဒီကိုယ်လေးကအကုန်လုံးခန္ဓာတွေပြစ်ပါလျင်းနဲ့ဘဝသေးဘသူသွားသလဲဆိုဘဝသေးကိုသွားတဲ့တတ္တဝါတယောက်ဟာရှိကိုမရှိဘူးမျိုးမြည်ကြီးအကြောင်းတွေဟာမပြတ်တရဇက်ကြီးတခါတည်းရေလည်းပဲအစစ်မပြတ်မြည်ကလည်းဩဇာတတ်တွေကလည်းမပြတ်တရဇက်ဖြစ်နေသလိုပဲအဲ့ဒီတဲမှာမျိုးဓာတ်ကလည်းပဲမပြည့်မစည်းပဲနဲ့မှီ၍တည်၍နေသလိုပါပဲအဝိဇ္ဇာတိတဏ္ဍာတိကမရက်မနှားကြီးဖြစ်နေတော့စေတနာဆိုတဲ့ဘီဇဓာတ်စေတနာဆိုတဲ့ဘီဇဓာတ်တွေကလည်းပဲဇက်တိုက်ကြီးတဲ့ရည်စည်းသလိုဘုရားတို့ပရိသတ်ရဲ့တန်တန်မှာမရက်မနှားကြီးဖြစ်နေကြပါတယ်မြေကြီးတစ်ခုကိုကြည့်လိုက်ပါကြည့်လိုက်ရင်တော့အမလီရေဒီဟာဒုနဲ့ဒယ်နဲ့လို့ထင်လိုက်မယ်သေချာစဉ်းစားရင်ကောင်းငင်ကမိုးဟာတပေါက်ချင်းတပေါက်ချင်းအမှုံလေးတွေအမှုံလေးတွေရွာချတာတမှုံစီရွာချတဲ့မိုးရေကလေးတွေဟာအမှုံလေးတွေစုဆောင်းတော့ရေစီးချောင်းလေးသေးသေးလေးရရေစီးချောင်းသေးသေးလေးတွေကိုဇက်တိုက်ပေါင်းပြီးစည်းသွားတော့ချောင်းကလေးသေးသေးတစ်ခုဖြစ်လာချောင်းကလေးသေးသေးလေးတစ်ခုကနေချောင်းကြီးကြီးကြီးဖြစ်လာအဲ့ဒီချောင်းတွေချောင်းတွေဇက်တိုင်ပေါင်းတော့ဘာဖြစ်လဲမြေကြီးဖြစ်သွားတာလှမ်းကြည့်တော့ဟာမြေကြီးစီးနေတယ်ဆိုဒါရင်ရက်နေတယ်မိုးရေပေါက်ကလေးတွေကိုလှမ်းပြီးတော့မမြင်တော့ဟောမှာမှလည်းအေယံဝရီမြေကြီးပါဒီလောက်နဲ့ရက်သွားတယ်အေယံဝရီမြေဘလို့ဖြစ်လာတယ်လဲကောင်းငင်ကရွာတဲ့မိုးရေပေါက်ကလေးတပေါက်ချင်းကိုမြင်အောင်ကြည့်ဖို့လိုတယ်ကောင်းငင်ကကြံ့လာတဲ့မိုးရေပေါက်လေးတွေကိုတပေါက်ချင်းတပေါက်ချင်းတစ်ချမ်းစီကြံ့လာတာကိုမြင်အောင်ကြည့်ဖို့လိုပါတယ်ဟုတ်လားအဲ့တော့စေရဏကတလုံးလေးမှမဟုတ်ပဲရှိကစေရဏနဲ့နောက်ကစေရဏအဲ့ဒီစေရဏနောက်ကနောက်ကစေရဏအနောက်ကနောက်ကစေရဏတွေဇက်တိုက်ဇက်တိုက်မြစ်တင်းမှာရေတွေရှိကရေကိုနောက်ကတွန်းအဲ့ဒီရေကိုနောက်ကဆက်တွန်းအဲ့ဒီရေကိုနောက်ကဆက်တွန်းအစင်းစင်ရေတွေဟာတွန်းပြီးတော့သွားနေသလိုပဲအဝိဇ္ဇာအရှိန်အဟုန်ဒီတဏှာအရှိန်အဟုန်ဒီစေရဏအရှိန်အဟုန်ဒီဟာတခုနဲ့ခုတခါတည်းအာရိဖြီးပြီးတော့တွန်းပြီးတော့မယမနာသွားနေတယ်ဆိုတဲ့စက်ကြီးကိုဘုရားတို့ပရိသတ်မြင်အောင်ကြည့်ဖို့လိုပါတယ် The lonely and the genuine, so you know, Gunaga Ada Diti Rego, Jok Dwaze, Jangsi De. Hola? Eyavri Miji goes, I genie in Bodo, but it's a lonely genie at the low babe. Say an allegor, the lonely quit genie in Era Diti Pshima. Do I shall be only the little ten drama go? Hola? Erlo Mahoya Babu, Eyavri Miji Begala, Chong Bong Yazwagala. Chowney, Chowney, Miazza, Begala, Miondi, Miazza, Galad. Young lady, Begala, Yezzy, young lady, Galad. Yezzy, young lady, Begala, Moody, Bog lady, deposit, deposit, Pountar. Serenari, Miaji, Nizzi, Nyazi, Mayamana, Zedegi, Mojo, the Lota, Puava, Puido, Breda, Yavanama, Juani, Surago. ជីနေနေညံမျိုးမြင်နေနေညံမျိုးကိုရရင်ဘုရားပရိသတ်မှာကလျာဘိရှင်အမြင်ရှင်းပါတယ်အဲ့ဒါသာမဋ္ဌိတိတဲ့ဟုတ်လားဒီဘုရားပရိသတ်လွယ်တော့မလွယ်ဘူးเนาะအလုံးနူးညံ့ခက်ခဲသိမ်မွေးတဲ့သစ္စာတရားကိုဘုန်းကြီးတို့ပြောထားတယ်ဆပ်တထရူဟုတ်လားသစ္စာတရား ဒီသဘောဝတ္တေကိုမြင်အောင်ကြည့်နေတဲ့လမ်းစဉ်ဟာဘုရားတပည့်ညို့ဗုဒ္ဓရဲ့လမ်းစဉ်ပါပဲတဲ့နော်ခုပြောတဲ့သဘောတွေကိုမြင်အောင်ကြည့်တာဘယ်လမ်းစဉ်နဲ့ကြည့်မလဲဗုဒ္ဓလမ်းစဉ်မှတပတ်တခြားလမ်းစဉ်မရှိပါဘူးတခြားလမ်းစဉ်မရှိပါဘူးကိုင်းဒီတော့တဏ္ဍာလောကကြီးကိုဘသူတိဆောက်ပေးတယ်လဲဆိုရင် အဝိဇ္ဇာယေတဏှာယေကံယေတိဆောက်ပေးတယ်အဲ့ဒီသတ္တလောကကြီးကဘာသူထိမ့်သိမ့်ထားသလဲဘာသူထိမ့်ထားသလဲဆိုရင်ထိမ့်သိမ့်ထားတဲ့မိန်တိန်နာကိုရှာကြည့်ကံယေစိတ်ယေဥတုယေအာဟာရယေဘယ်နှမျိုးရ